ဒီမှာနိုင်ငံကထောင်ထဲချီတဲ့ကရင်ဒုက္ခတွေပြီးအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်နိုင်ရတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေအရကန့်သတ်ချက်တွေကိုလျှော့ပေါ်ပေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့လက်ရှိတည်ဆဲဥပဒေအရလက်နက်ကိုင်အဖွဲ့အစည်းတွေကိုရုပ်ဝတ္ထုပံ့ပိုးခဲ့တဲ့ဘယ်သူကိုမဆိုအမေရိကန်ပြည်ထောင်စုမှာအခြေချနေထို ိုထောက်ခံပံ့ပိုးခဲ့တဲ့ကရင်ဒုက္ခသည်အများစုကိုအမေရိကန်ပြည်အောင်စုမှအခြေချနေထိုင်ဖို့အတွက်ကန့်သတ်ချက်တွေကိုလျှော့ပေါ်ပြီးကင်းလွတ်ခွင့်ပေးလိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီနှစ်စာပိုင်းကလည်းအလားတူကန့်သတ်ချက်ကိုလျှော့ပေါ်ပေးခဲ့ပါတယ်။မြန်မာပြည်တွင်မှကရင်တိုင်းရင်းသားတွေဟာမတရားနှိပ်စက်ခံရတာကြောင့်လူလူချင်းစာနာမှုအရာအထူးစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့သတ်မှတ်လိုက်တာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကနေဒီနှစ်ကုန်ပိုင်းအထိကရင်ဒုက္ခသည်2900ကိုလက်ခံဖို့အတည်ပြုထားပြီးဖြစ်ပါတယ်။